မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျမတင်ကီထိုက်ပါအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ကုလသမဂ္ဂထိပ်သီးဆွေးနွေးပွဲမှာရိုဟင်ဂျာဒုက္ခသည်တွေအရေးအပါအဝင်ရခိုင်ပြည်နယ်အရေးကိုဆွေးနွေးခဲ့ကြတဲ့အကြောင်းတင်ပြပေးပါမယ်။မကြာခင်ကကျင်းပခဲ့တဲ့မြန်မာရွေးကောက်ပွဲဟာဆိုရင်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးပိုပြီးတိုးတက်ကောင်းမွန်လာစေဖို့နောက်ရိုဟင်ဂျာဒုက္ခသည်တွေဌာနပြောင်းနိုင်ရေးအတွက်အထောက်အကူဖြစ်ဖို့မျှော်လင့်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကအာဆီယံကုလသမဂ္ဂထိပ်သီးဆွေးနွေးပွဲမှာတိုက်တွန်းသွားပါတယ်။ရခိုင်ပြည်ထောင်စုဖြည့်ရှင်ရေးကအစိုးရဒုတိယသက်တမ်းမှလည်းဦးစားပေးကိစ္စအဖြစ်ဆက်ပြီးတော့ရှိနေတဲ့အကြောင်းမြန်မာဘက်ကလည်းဂရုပြုခဲ့တာပါ။ဆက်ရခြင်းမြောက်အာဆီယံကုလသမဂ္ဂထိပ်သီးဆွေးနွေးပွဲကိုကိုဗစ် -19 အခြေအနေကြောင့်ဗီဒီယိုကွန်ဖရင့်နဲ့ကျင်းပခဲ့ကြတာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကထိပ်သီးဆွေးနွေးပွဲမှာဒုက္ခသည်တွေဌာနပြောင်းရေးကိစ္စကိုထည့်သွင်းပြောဆိုခဲ့ပါတယ်
။ With respect to Myanmar, it is my sincere hope that the recent elections enhance relations in the country.
မကြာခင်ကကျင်းပခဲ့တဲ့မြန်မာရွေးကောက်ပွဲဟာဆိုရင်နိုင်ငံတွင်းဒီမိုကရေစီအသွင်ကူးပြောင်းရေးတိုးတက်မှုအတွက်အထောက်အပံ့ဖြစ်မယ်လို့သူမျှော်လင့်ပါတယ်တဲ့။နောက်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိလူကုန်တိတ်ခါနဲ့အညီဌာနပြောင်းနိုင်မဲ့အခြေအနေမျိုးဖန်တီးပေးနိုင်ရေးအတွက်လည်းအထောက်အကူဖြစ်ဖို့မျှော်လင့်ပါတယ်တဲ့ပြန်လဲရင်ကြားစေရေးအတွက်တာဝန်ယူမှုတာဝန်ခံမှုကတိတ်ပြီးအရေးကြီးတယ်လို့ပဲပြဿနာရဲ့အရင်းခံအကြောင်းရင်းကိုဖြေရှင်းနိုင်ရေးပို့ပြီးတော့အထောက်ကျူပန်းဖို့နဲ့လူသားချင်းစာနာထောက်ကူမှုဆိုင်ရာဝင်ရောက်လုပ်ကင်ခွင့်တို့လည်းတိုးတက်လာစေဖို့မျှော်လင့်တဲ့အကြောင်းပြောသွားတာဖြစ်ပါတယ်မြန်မာအစိုးရရဲ့ဒုတိယသက်တမ်းကာလမှာလဲဒုက္ခသည်တွေအရေးအပါအဝင်ရခိုင်အရေးဖြေရှင်းဖို့ကိုဦးစားပေးလုပ်ငန်းတစ်ခုအဖြစ်ဆက်လက်ထားရှိမယ်အကြောင်းဝန်ကြီးဦးကျော်တင်ကဆွေးနွေးခဲ့ပါတယ်။ရခိုင်အရေးအတွက်အာဆီယံနောက်ကုလသမဂ္ဂတို့နဲ့မြန်မာဘက်ကပူးပေါင်းဆောင်ရွက်မယ်လို့လည်းကတိပြုခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာဘက်ကလက်မခံထားပါဘူး။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုစီစဉ်လက်ခံဖို့ကတိကဝတ်ပြုထားတဲ့အကြောင်းဝန်ကြီးဦးကျော်တင်ကဆွေးနွေးပါတယ်။ပြီးခဲ့တဲ့အစိုးရသက်တမ်းငါးနှစ်တာကာလအတွင်းမှာတော့ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြရတဲ့ဒုက္ခသည်တွေဌာနပြောင်းရေးအကောင့်အထည်မပေါ်ခဲ့သလိုရခိုင်ပြည်နယ်တွင်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရသူတွေအရေးကိုလည်းမဖြေရှင်းနိုင်သေးပါဘူး။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ကုလသမဂ္ဂထိပ်သီးဆွေးနွေးပွဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်မတက်ရောက်ခဲ့ဘဲသူ့ကိုယ်စားပြည်ထောင်စုဝန်ကြီးဦးကျော်တင်တက်ရောက်ခဲ့တာဖြစ်ပါတယ်ရှင်။